စ်ကောင်စီရဲ့အမျိုးသားစီးလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီနဲ့ကချင်ပြည်နယ်ကငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့အပါအဝင်ခရီးရန်ဘာသာရေးခေါင်းဆောင်တွေတွေ့ဆုံပြီးတော့ဒုက္ခသည်တွေနေရပြန်ရေးနဲ့ငြိမ်းချမ်းရေးကိစ္စရပ်တွေကိုတနင်္လာနေ့ကဆွေးနွေးခဲ့ကြပါတယ်KIO ကငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုမူရလက်ခံပေမဲ့ထန်တလန်ဖြစ်ရဟာငြိမ်းချမ်းရေးတည်ဆောက်နိုင်ရေးအတွက်ကိုအပြန်အလှန်ယုံကြည်မှုကိုထိခိုက်ပျက်ပြားစေတယ်ဆိုပြီးတုံ့ပြန်ထားပါတယ်။ရန်ကုန်ကလာတဲ့ကချင်အရေးဆွေးနွေးပွဲတွင်ကိုအောင်မြတ်သူပြောပြပေးပါရှင်
။စစ်ကောင်စီရဲ့အမျိုးသားညီညွတ်ရေးနဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုညှိနှိုင်းရေးကော်မတီနဲ့ခရစ်စတန်ဂိုင်းပေါင်းစုံဘာသာရေးခေါင်းဆောင်တွေ PCG ကချင်ပြည်နယ်ကငြိမ်းချမ်းရေးအကျိုးဆောင်ဖွဲ့ကကိုယ်စားလှယ်တွေဟာနေပြည်တော်မှာနိုဝင်ဘာလ၁ရက်နေ့ကဆွေးနွေးခဲ့ကြပါတယ်။ဒီတွေ့ဆုံပွဲမှာအထူးကဆွေးနွေးတဲ့အချက်တွေကိုကိုယ်တိုင်ပါဝင်တက်ရောက်ခဲ့တဲ့ PCG ကဥလမိုင်ကွန်ချာကအခုလို VOE ကိုပြောပါတယ်
။အရင်တုန်းကလှုပ်ရှားခဲ့တဲ့ဒီ ITP တွေဂျန်နရီအတွက်ကိုဒေတာအတိုင်းဒါဘလော့ကီလှုပ်ရှားပြီးလဲဆက်လက်ပြီးမှသမတော်အနေနဲ့ level ကိုကူညီပံ့ပိုးပေးရမှာလဲအဲဒါလိုလုပ်ရင်ကောင်းမလဲဆိုတဲ့ဟာကိုတွေ့ဆုံပြီးမှဆွေးနွေးတဲ့တွေ့ဆုံဆွေးနွေးတဲ့ချက်ဖြစ်တယ်
။စပီဒုကတဲ့ ITP ဂျေယော29ရာနေရပြန်နိုင်ရေးအတွက်အရင်နှစ်တည်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတမတော်နဲ့ KIO တို့ညှိနှိုင်းသဘောတူတာပြီးဘာသာရေးဖွဲ့စည်းတွေနဲ့ Nippon Foundation တို့ကအကောင့်တွေပေါ်ဆောင်ရနေတာဖြစ်ပါတယ်။နောက်ပိုင်းမှာတော့တိုက်ပွဲတွေပြန်ဖြစ်လာတာကြောင့်လုံခြုံရေးပြတ်ပြားပြီးအစည်းအဝေးတွေရပ်ဆိုင်နေတာပါ။တင်းလာနေဆွေးနွေးပွဲမှာညီငယ်ရေးလုပ်ငန်းစဉ်ကိုဆွေးနွေးခဲ့ကြောင်းဦးလုံးမိုင်ကွန်ချာကအခုလိုဆက်ပြောပါတယ်
။ဒီ ITV နဲ့ပြန်နိုင်ရေးအတွက်ကလည်းပဲငင်းငင်းချမ်းမှလေအတိတ်ကရှိမှပဲဖြစ်မှာဖြစ်တဲ့အတွက်ကြောင့်ဒီညီငယ်ရေးအတွက်လည်း NLC လမ်းကြောင်းပေါ်မှာတွားနိုင်ဖို့အတွက်ဒီအရင်တုန်းကမထောင်ဆက်ရှိတဲ့ကိုရိုနာညှိနှိုင်းထားတဲ့ဒီပိုင်လက်ထက်လက်မှတ်ရေးထိုးနိုင်တယ်ပို့လုပ်ထားတာအဲ့ဒါဒီ COVID-19 ရောဂါကြောင့်တော့တွေ့ဆုံနိုင်တော့ထက်ခဲတဲ့ဖြစ်သွားတဲ့ပေါ်ကိုလည်းဆိုရပြောင်းနေပြန်ဖြစ်တဲ့ပေါ်မှာဟိုဆက်ဆက်ပြီးမှဘယ်လိုလုပ်သွားမလဲဘယ်လိုတွေ့ဆုံနိုင်မလဲဒီဆိုတဲ့ပုံစံမျိုးညှိနှိုင်းတာတော့ရှိတယ်ဗျဘယ်လိုတွေ့ဆုံနိုင်မလဲတွေ့ဆုံနိုင်လို့ဆိုတော့အခြေဟိုကွန်ပျူတာချတာပညာတော့မရှိဘူးဗ
ျကချင်လက်နက်ကိုင် KIO ဘက်ကတော့ကချင်ဘာသာရေးခေါင်းဆောင်တွေနဲ့ IDP တွေနေရပြန်နိုင်ရေးဆွေးနွေးမယ်ဆိုတာသိရပေမဲ့ငင်းငင်းနဲ့ပတ်သက်ပြီးဆွေးနွေးတာကိုတော့မသိကြအောင်ပြန်ကြားရေးတောင်းအောင်ကဘုံမူကြီးနော်ဘူးကပြောပါတယ်။လက်ရှိငင်းငင်းရေးဆွေးနွေးဖို့နဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုဘုံမူကြီးနော်ဘူးကအခုလိုပြောပါတယ်
။ကျွန်တော်ကတော့အမေသားငင်းချမ်းရေးကိုရှေ့ချုပ်ပြီးမှတော်လန်ရင်းလို့နေတာဖြစ်ပါတယ်။ဒါကြောင့်ငင်းချမ်းရေးကိုညနေတဲ့လမ်းကြောင်းကောင်းတွေဒီအစီအစဉ်ကောင်းတွေပြုလို့ရှိတော့ကျွန်တော်ကတော့လက်ခံရမှာဖြစ်ပါတယ်။ဒါကမင်းအရပြောတာပေါ့။လုံးလုံးဆရာတော့အနေနဲ့ဖြစ်မယ်လို့ကျွန်တော်ပြင်ပါတယ်ခင်ဗျ။အားကြောင့်လဲဆိုတော့ဒီစီကောင်စီဘက်ကလည်းတို့ရဲ့ဒီလှုပ်ရှားမှုတွေတို့ရဲ့သဘောထားတွေအပြောင်းလဲမရှိလို့ရှင်တော့စစ်မှန်တဲ့ငြိမ်းချမ်းရေးပေါ့နော်။ဒီဒီမိုကရေစီလမ်းကြောင်းပေါ်မှာရောက်ဖို့ကတော့နည်းနည်းဖြစ်မယ်လို့ကျွန်တော်ပြင်ပါတယ်ခင်ဗျ
။နိုဝင်ဘာ၁ရက်နေ့ညပိုင်းကပဲချင်းပြည်နယ်တန်တလန်မြို့မီးလောင်မှုနဲ့ပတ်သက်ပြီး KIU ကကြေညာချက်တစ်စုံထုတ်ပြန်ခဲ့ပါတယ်။ထုတ်ပြန်ချက်မှာစစ်ကောင်စီကဒီမီးလောင်မှုဟာ PDF တွေလက်ချက်ပြောင်းထုတ်ပြန်လာတာကိုလက်မခံကြောင်းဖော်ပြထားပါတယ်။ထန်တလန်ဖြစ်ပျက်ဟာငြင်းငြင်းရေးဆွေးနွေးဖို့အတွက်ယုံကြည်မှုကိုပြတ်ပြားစေတယ်လို့လည်းဘုံဦးကြီးနော်ဘူးကပြောပါတယ်
။ဒီလိုမျိုးတိုင်းသားတွေကိုခုလိုမျိုးပြည်သူလူထုတွေကိုကြမ်းကျုပ်တဲ့နည်းနဲ့ရင်းစုပေးတာတွေတပ်ဖြတ်တာတွေညှင်းပါရတယ်။ညှင်းရုပ်လို့ရှင်တော့တိုင်းသားတွေပြည်သူလူထုတွေအတွက်တော့ဒီစစ်ကောင်စီနဲ့ညှိလို့ရတဲ့အခြေအနေတော့မဖြစ်နိုင်ပါဘူး။ဒါကြောင့်ကျွန်တော်ရဲ့ငင်းချမ်းရေးတွေကျွန်တော်ရဲ့နိုင်ငံရေးဆွေးနွေးမဲ့အစီအစဉ်တွေအတွက်တော့ထိခိုက်မှုရှိပါလား။ယုံကြည်မှုတည်ဆောက်တဲ့နေရာမှာအများထိခိုက်ပါလား။ပုံစိုးတာကတော့ကျွန်တော်လုပ်တာမဟုတ်ဘူး။ PDF ကနဲ့လုပ်တာဖြစ်ပါရဲ့ဆိုမှကျွန်တော်ပြောလာတာတွေ့ရပါတယ်။ဒါကတော့ကဘာအလင်းမှာပေါ့နော်။မှန်ကန်မှုဆိုတာကဘုံွယ်လို့မှမရတာ။ဒီလိုမျိုးကြုံတာနဲ့ပဲလုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်နိုင်ငံရေးကတော့ကျွန်တော်ရဲ့ငင်းချမ်းရေးကတော့ပုံမှန်ထူသွားနိုင်တယ်။
တင်လာနေဆွေးနွေးပွဲမှာတော့စစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ညီညွတ်ရေးပေါ်ဆောင်မှုညှိနှိုင်းရေးကော်မတီဘက်ကကော်မတီဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တက်ရောက်ပြီးကချင်ပြည်နယ်ဘာသာရေးခေါင်းဆောင်တွေဘက်ကတော့ကက်သလစ်အသင်းတော်ဖာသာခါတူအောင်တို့တက်ရောက်ခဲ့ကြပါတယ် KBC အတွင်းမှုနဲ့တာဝန်ရှိသူတွေကတော့အွန်လိုင်းကနေဆွေးနွေးပွဲကိုတက်ရောက်ခဲ့ကြပါတယ်ဒီရက်ပိုင်းအတွင်းမှာတော့စစ်ကောင်စီတပ်တွေနဲ့ KIA ကြားမှာကချင်ပြည်နယ်တနိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်တွေမှာတိုက်ပွဲဖြစ်ပွားတာတွေရှိခဲ့ပါတယ်ခင်ဗျာ